သတင်းသမားတွေကိုဖမ်းဆီးအရေးယူတာနှောက်ယှက်ပေးတာနဲ့ဖိနှိပ်တာတွေရပ်ဆိုင်းကြဖို့ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ကေကခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။သတင်းလွတ်လပ်ခွင့်ရှိရင်လူမှုအနေနဲ့အချက်လက်မျိုးစုံရနိုင်တာဖြစ်ပြီးအထူးသဖြင့်လူမှုကျန်းမာရေးပြဿနာကြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာသတင်းလွတ်လပ်ခွင့်ဟာအရေးပါကြောင်းပြောပါတယ်။အခုဖြစ်ပွားနေတဲ့ကာယောဂါနဲ့ပတ်သက်ပြီးဒီယောဂါရဲ့သဘောတဘာဝတွေလူသားတွေဘယ်လိုရင်ဆိုင်နေရလဲဆိုတာတွေကိုကဘာတလွားချေချေပြန့်ပြန့်သိလာအောင်စူးစမ်းပြီးသတင်းယူနေတဲ့သတင်းတောက်တွေကိုအစိုးရဘက်ကအနှောက်ယှက်ပေးတာကိုမကြခင်လတွေအတွင်းတွေ့နေရတာကြောင့်လူလူအတွက်အရေးပါတဲ့သတင်းတွေရယူပေးနေသူတွေကိုလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးဖို့လည်းတောင်းဆိုလိုက်တာပါသတင်းရယူတဲ့အတွက်ဖမ်းဆီးခံရတဲ့သတင်းတောက်က250လောက်ရှိမယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကခန့်မှန်းထားပြီးသတင်းလွတ်လပ်ခွင့်ချိုးဖောက်မှုတွေရှိနေတာကိုကုလသမဂ္ဂကအလေးထားဖို့လေနေစည်းမချသတင်းသမားများအဖွဲ့ RSF ကတောင်းဆိုထားပါတယ်။သတင်းသမားတွေကိုဒီလိုအရေးယူပစ်ပေးတာတွေရပ်ဆိုင်းဖို့နဲ့အဖမ်းဆီးခံရတဲ့သတင်းသမားတွေကိုအရေးကြီးပြန်ပြီးလွှတ်ပေးဖို့လေကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်တာပါ။မြန်မာနိုင်ငံမှာလည်းနေရင်စရာသတင်းဌာနကသတင်းထောက်3ဦးမတ်လကုန်ကအဖမ်းခံရတာဖြစ်ပြီးလက်ရှိကာယောဂါဖြစ်ပွားနေချိန်မှာအခုလိုလှုပ်တာမသင့်လျော်ကြောင်းသတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ရောဂါအခုဆက်ခံရသူဟာစနေနေ့မှာ3,400နီးပါးရှိနေပြီးသေဆုံးရသူက2,400ကျော်ရှိတယ်လို့ American Chief Johns Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။